အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ COVID-19 ကပ်ရောဂါကူးစက်မှုနှုန်းမြင့်မားနေတဲ့မြန်မာနိုင်ငံမှာငကိုမူလသတ်မှတ်ထားတဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ရောဂါကာကွယ်ရေးအစီအစဉ်အပါအဝင်ကြိုတင်ပြင်ဆင်မှုတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မနေ့ကပြောကြားခဲ့တဲ့အကြောင်းနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ COVID-19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ဆက်လင်းပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တနင်္လာနေ့ကပြည်သူကိုတင်ပြတဲ့မိန့်ခွန်းမှာ COVID-19 ကူးစက်မှုနှုန်းမြင့်နေပေမဲ့လည်းရွေးကောက်ပွဲကိုသတ်မှတ်ထားတဲ့အတိုင်းကျင်းပနိုင်ရေးပြင်ဆင်နေတာတွေကိုအခုလိုပြောသွားပါရစေ
။ဘယ်လိုစဉ်းစားလဲဆိုတော့ဒီရွေးကောက်ပွဲကျင်းပတဲ့အချိန်မှာကျမတို့ပြည်သူပြည်သားများဟာကျန်းမာရေးကလုံလုံခြုံခြုံနဲ့ရွေးကောက်ပွဲမှာသွားပြီးမဲပေးနိုင်မှုကိုကျမတို့စီစဉ်ပါတယ်။အဲ့ဒါအတွက်လည်းတည်တည်ဆတ်ဆတ်ကျမတို့ကနေပြီးလေ့ကျင့်ပါမယ်။ဥပမာဆိုလို့ရှိရင်မနေ့ပြန်ပါဆိုရင်ပထမဦးဆုံးအချိန်တကယ်ကိုရွေးကောက်ပွဲကျင်းပတဲ့နေ့မှာဘယ်လိုပုံစံနဲ့မဲယုံနေမှာကျင်းပမလဲ။ပြည်သူတွေကဘယ်လိုပုံစံနဲ့ကျမကြီးအရာလုံလုံချုံချုံနဲ့မဲပေးနိုင်အောင်လို့စီစဉ်မလဲဆိုတာကျမတို့လေ့ကျင့်ပြီးတော့တည်တည်ဆတ်ဆတ်စစ်ဆေးပါမယ်။ဘာလို့ဖို့လို့လဲဘယ်လိုအကောင်းဆုံးဖြစ်အောင်ကျမတို့လုပ်ရမလဲ။ပြည်သူတွေအတွက်စိတ်လုံခြုံမှုလည်းရအောင်တကယ်လည်းလုံခြုံအောင်လို့ဘယ်လိုစီစဉ်ရမလဲဆိုတာတွေကိုကျမတို့သတ်မှတ်ပါမယ်။အဲ့ဒီလိုလေ့ကျင့်မှုကိုဒီကောက်ပွဲမတိုင်မီကို3ချိန်ကျမတို့လုပ်ပါမယ်။ဒီ3ချိန်ပေါ်မှာအခြေခံပြီးတော့ဘယ်လိုစီမီစီကနေကျမတို့ချမှတ်မလဲဆိုတာကိုတည်တည်ချာချာကိုစဉ်းစားပါမယ်။နောက်ပြီးတော့ဟိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဥဆောင်ပြီးတော့ဒီအစီအစဉ်တွေကိုအကောင့်ထည့်ဖို့ပါမယ်။
လူစုလူဝေးနဲ့မဲယုံတွေမှာမဲပေးရေး COVID-19 ရောဂါကူးစက်မှုကိုကာကွယ်နိုင်ပါမလားလို့မေးခွန်းထုတ်သူတွေရှိနေပါတယ်။ဒါပေမဲ့လည်းဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းမှာပါတဲ့အတိုင်းအစိုးရကပြင်ဆင်ထားတဲ့အပိုင်းကတော့တင့်လျော်မှုရှိကြောင်းမြမအရေးသုံးသပ်နေသူဒေါက်တာတင်မောင်တန်းက VOA ကိုပြောပါတယ
်။ချင်းကတာကတော့စားတက်ပြီးတော့3ချိန်လောက်ဒီဟာကိုလုပ်ချင်မယ်။အခြေခံမူနှစ်ခုမူကတော့ရောဂါလည်းကာကွယ်နိုင်ရမယ်။ပြီးတော့ရွေးကောက်ပွဲလည်းဒူးဒူးကြီးရဲ့အခွင့်အရေးတွေကိုလည်းလေးစားတဲ့အဖြစ်ရမယ်။ဒါကနိုင်ငံရေးအဖြစ်နိုင်ငံရေးကောင်းဆောင်တယောက်ကချပေးတဲ့မူဖြစ်ပေါ့နော်။အဲ့ဒီအတွက်ဂျိုတင်စမ်းသပ်ပြီးတော့လည်း၃ချိန်စမ်းကြည့်မယ်။ပြန်လည်း၃သပ်မယ်မားလေးကိုပြင်မယ်နော်။ဆိုတော့ဟာပြောသွားတယ်။ဒါလေးကတော့ဒီဘူးကချင်းကပ်ပုံကတော့တင်တယ်လို့ထင်ပါတယ
်။ရွေးကောက်ပွဲအတွက်ဂျိုတင်ကာကွယ်ရေးအစီအစဉ်တွေနဲ့တစ်ဆက်တည်းရောဂါကာကွယ်ထိန်းချုပ်ရေးအဓိကအရေးကြီးတဲ့ mask နှာခေါင်းဆီးတပ်ဆင်ရေးကိစ္စကိုလည်းဒေါက်ဆန်းစုကြည်ကအလေးပေးပြောကြားခဲ့ပါတယ်။သတ်မှတ်ထားတဲ့နေရာတွေမှာနှာခေါင်းဆီးမတက်ရင်ဒဏ်ငွေ200ကျပ်ပေးဆောင်ရတော့မှာဖြစ်ကြောင်းဒေါက်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။ဒီပေါ်မှာဒေါက်တာတင်မောင်တန်းရဲ့အမြင်ကတော့
mask တဲ့ဆိုတာကျန်းမာရေးပညာရေးလုပ်ငန်းနဲ့အများကြီးပတ်သက်ပါတယ်အခုကိစ္စမှာဆိုလို့ရှိရင်ပညာပေးတာရောနောက်ပြီးတော့စီမင်းစည်းကမ်းသတ်မှတ်ချက်ကိုပြဋ္ဌာန်းသတ်မှတ်ချက်ကိုလိုက်နာအောင်နော်ဆောင်ရွက်တာရောအခုတွဲလာတယ်ပေါ့နော်ဒါငွေလို့ပြောတဲ့အခါမှာဒါငွေလို့ပြောတာလည်းဒါ mark ကိုရောက်တဲ့သဘောပါဒါကြောင့်မို့ပြဋ္ဌာန်းသတ်မှတ်ချက်တွေကိုလိုက်နာအောင်လုပ်တဲ့သဘောကတော့နည်းနည်းပို့ပြီးအနေတယ်လို့ယူဆမှာပေါ့နော်အဲ့တော့စုလို့တော့က mark တဲ့ကိစ္စကိုပြောတဲ့အခါမှာလည်းဥမာဘတ်စကားစီးမယ်ဆိုရင်ဘတ်စကားပေါ်တဲ့ mark ပါမပါရတက်ခွန်ပေးနော်ဒါမှမဟုတ်လေဘတ်စကားတွေမှာမတ်စတာပေးထားမယ်ရောက်တာနဲ့တက်တာနဲ့တာဒီလိုစနစ်ပေါ့စနစ်တစ်ခုကိုတည်တဲ့စဉ်းစားဖို့မျိုးလေးတွေကိုကျွန်တော်ကပို့ပြီးသွားစေချင်တာပေါ့နော်မလုပ်နေရဘူးဘာကြောင့်လဲဆိုတော့ဒါမှသူကလူတိုင်းကလိုက်ပြီးလှုပ်လာကြပြီပေါ့နော
်တိုင်းနဲ့ပြည်နယ်လိုက်COVID-19 ရောဂါကူးစက်မှုအခြေအနေပေါ်မူတည်ပြီး stay home နေအိမ်မှာပဲနေကြဖို့အမိန့်တွေထုတ်ပြန်ထားတဲ့အတွက်ကိုယ့်ရဲ့ကိုယ်ဒေတာမဟုတ်ပဲပိတ်မိနေတဲ့သူတွေအနေနဲ့မဲပေးနိုင်ရေးအောက်တိုဘာလ10ရက်နေ့နောက်ဆုံးထားပြီးပုံစံသုံးလျှောက်လွှာတွေကိုသက်ဆိုင်ရာရက်ွက်မြို့နယ်တွေမှာတင်ကြဖို့ဒေါက်ဆန်းစုကြည်ကမနေ့ကမိကွန်းထဲမှာတိုက်တွန်းသွားပါရရှင်